မရိကန်ပြည်တော်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမနေ့ကညနေပိုင်းကဝါရှင်တန်မှာရှိတဲ့လင်ကွန်အထိပ်မှဗိမာန်ကိုတွားရောက်ပြီးတော့ကြီးစုခဲ့ပါတယ်။အဲဒီကိုတွားရောက်တရင်ယူခဲ့တဲ့မတ်အင်ဂျင်နိုင်ကအသေးစိတ်ကိုပြောပြပေးပါလိမ့်မယ်ခင်ဗျာ။
အထူးဧည့်သည်လေပတ်မှုအစီအစဉ်နဲ့ဝါရှင်တန်မှာရှိတဲ့အထင်ကရနေရာတွေကလင်ကွန်အထိမ်းအမှတ်ဗိမာန်နဲ့1963ခုနှစ်ကအဲ့ဒီနေရာမှာမာတင်လူသာကင်းရဲ့ကျွန်တော်မှာအိမ်မက်တစ်ခုရှိတယ်ဆိုတော့ထင်ရှားတဲ့မိကွန်းပြောတဲ့နေရာကိုဒေါအောင်ဆန်းစုကြည်ကလာရောက်ကြည့်ရှုခဲ့တာ
ပါ။ကျမ
္မာပါဒါကတော့ဒေါအောင်ဆန်းစုကြည်ကိုလင်ကွန်းအထိမ်းအမှတ်ဗိမာန်မှာဆောင်ပြီးတော့ကြိုးစိုးနှုတ်ဆက်နေသူတွေရဲ့အတန်းပါဒေါအောင်ဆန်းစုကြည်နဲ့အတူဒုနိုင်ငံခြားရေးဝန်ကြီးဦးကျော်တင်နဲ့အမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းတို့လည်းလိုက်ပါလာခဲ့ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာရှယ်နဲ့အမေရိကန်နိုင်ငံခြားရေးဌာနကတာဝန်ရှိသူတွေကခီးဦးကြိုဆိုခဲ့ပါတယ်ဒေါအောင်ဆန်းစုကြည်အခုလိုလာရောက်ကြည့်ရှုတာနဲ့ပတ်သက်လို့အမေရိကန်သံအမတ်ကြီးစကော့မာရှယ်ကိုမေးကြည့်ရမှာတော့
You know the president and the state council set it all for
သူပြောသားတာကဒေါအောင်ဆန်းစုကြည်နဲ့သမ္မတအိုဘားမားတို့နှစ်ဦးလုံးအပြည့်အစုံပြောကြားခဲ့တဲ့အတွက်သူ့အနေနဲ့အထူးထွေပြောဖို့မရှိဘူးလို့ကျမတို့ VOA မြန်မာပိုင်းကိုပြောသားတာပါဒေါအောင်ဆန်းစုကြည်ကတော့အဲ့ဒီလင်ကွန်းအထိတ်မှတ်ဗိမာန်အဆောက်အုံမှာဒီဗိမာန်ကိုတိဆောက်ထားပုံနဲ့နောက်ပြီးတော့အဲ့ဒီမှာဖော်ပြထားတဲ့အမေရိကန်တီထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအချက်တွေသမ္မတလင်ကွန်းရဲ့မှတ်သားပွဲမိကွန်းတွေကိုလည်းဒေါအောင်ဆန်းစုကြည်ဟာတနားီနီးပါတေချာလေလာကြည့်ရှုသွားပါတယ်အမေရိကန်ပြည်ထောင်စုမှာသမ္မတလင်ကွန်းဟာ16ရောက်မြောက်သမ္မတတဦးဖြစ်ပါတယ်သူ့ရဲ့ထင်ရှားတဲ့အချက်ကတော့ဒီအမေရိကန်ပြည်ထောင်စုရဲ့ပြည်ရင်းစစ်ကြီးကိုချုပ်ငိမ့်အောင်ဆွမ်းဆောင်နိုင်ခဲ့တဲ့သမ္မတအဖြစ်အမေရိကန်ပြည်သူတွေကလေးစားဂုဏ်ပြုခဲ့တာပါဒေါအောင်ဆန်းစုကြည်ဟာလင်ကွန်းအထိမ်းအမှတ်ဗိမာန်ကိုကြည့်ရှုပြီးတဲ့နောက်မှာတော့မြန်မာတန်ရုံမှပြုတ်လုတဲ့ညစာစားပွဲကိုတက်ရောက်ဖို့ဆက်လက်ထွက်ခွာသွားပါရရှင်။ဒီကနေ့မနေ့ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာအမေရိကန်လွှတ်တော်ကိုတွားရောက်ပြီးတော့အောက်လွှတ်တော်နဲ့အထက်လွှတ်တော်ခေါင်းဆောင်တွေကိုတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့မြမအရေးလှုပ်ရှားနေတဲ့ထင်ရှားတဲ့အမေရိကန်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံစကားပြောဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ Washington DC မှာရှိတဲ့ Roosevelt အထက်တန်းကျောင်းကိုတွားပြီးတော့ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံစကားပြောဖို့ရှိပါရရှင်။